ပြောင်းစီရင်ကြိမ်ကြီးပါကဲ22ရာစုပင်လုံးတရအစီဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေကြားညှိနှိုင်းနေပြီးတော့လာမယ့်ဇူလိုင်လအတွင်းလမှာကျင်းပပွဲရှိနေပါတယ်။ဒလော့ဆယ်မှာညီပါကံစတင်နိုင်ရေးအတွက်အစိုးရဘက်ကဆွေးနွေးမဲ့အကြောင်းချက်တွေပေါ်ညှိနှိုင်းတာတွေရှိနေတယ်လို့ UPDJC လို့ခေါ်တဲ့ပြည်သူ့ငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ဆက်ဆက်စည်းဝေးတွေကိုမကြခင်မှာကျင်းပဖို့ရှိနေပါတယ်။ပြည်သူကတော့ VN မှာပိုင်းတင်တာကိုမိုးကျော်ကပြောပြပေးပါလိမ့်မယ်။
ဟုတ်ကဲ့ပြည်တော်စုငင်းကြိုင်းညီလာက22ရာစုပင်လုံးတတိယအစည်းအဝေးကျင်းပရေးအတွက်အစိုးရလွှတ်တော်နဲ့တက်မော်တို့ကအကျိုးညှိနှိုင်းဆွေးနွေးတာတွေကိုဇွန်လ19ရက်နေ့ကစတင်ပြီးနေပြည်တော်မှာ3ရက်ကြာဆောင်ရွက်နေပါတယ်။ဒီအစည်းအဝေးမှာပါဝင်တက်ရောက်နေတဲ့ UPDJC ကပြည်တော်စုငင်းကြိုင်းဆွေးနွေးမှုပူးတွဲကော်မတီတွင်းရင်းမှုအဖွဲ့ဝင်ဦးလာမောင်ရွှေက22ရာစုပင်လုံးတတိယအစည်းအဝေးကိုအစိုးရကရာထားတဲ့ရက်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကတင်ပြတဲ့ရက်နှစ်ခုရဲ့ကြာရက်မှာကျင်းပနိုင်တဲ့အချိန်လေးရှိကြောင်းပြောပါတယ
်။ပြောလို့နေနေရတာကတတိယအစည်းအစည်းအဝေးကျင်းပဖို့ကျွန်တော်တို့ပြင်ဆင်နေတာ။အခုသူကပြတာကတော့ဇော30ရက်မှာညကခေါ်လို့ဆိုပြတာ။ကျောင်းအီယူကတော့ဘယ်လားဆယ်ဝန်းကျင်ပြောလို့ရှိတယ်။အဲ့တော့ကျွန်တော်တို့ပြင်ရတယ်။ကျွန်တော်ကတော့နည်းနည်းပါပဲ။ဒီမှာအဲ့တော့အီယူကိုဆွေးနွေးလိုက်တယ်။အဲ့ဒီလိုဆက်ပြီးပြောတယ်။ဒါလည်းတော့ပြင်တယ်။အခုကျွန်တော်ကတော့ကျွန်တော်ကဆက်ပါပဲ။ကျွန်တော်ကလည်းချက်ပါပြင်ပါ။
အစိုးရလွှတ်တော်နဲ့တပ်မတော်တို့ကပြည်တော်စုညီကြေးညီလာခံမှာဆွေးနွေးမဲ့ခန္ဓာကြီး9ရက်နဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်တဲ့အလုံးယုံဆွေးနွေးပွဲတွေကျင်းပနေတာဖြစ်တယ်လို့ပြီးခဲ့တဲ့အပတ်တွင်ကတော့တိုင်းသာလက်နက်ကိုင်ဖွဲ့တွေဘက်ကကြိုတင်ပြင်ဆင်တဲ့ဆွေးနွေးပွဲတွေကျင်းပခဲ့ပါတယ်။ဒီလ25ရက်နေ့လောက်မှာ UPDJC ကပြည်တော်စုညီကြေးညီဆွေးနွေးမှုပူးတွဲကော်မတီအတွင်းရေးမှူးအဖွဲ့အစည်းအဝေးကျင်းပမှာဖြစ်တယ်လို့26ရက်နေ့ကနေ28ရက်နေ့အထိကခန္ဓာကြီး9ရက်နဲ့သက်ဆိုင်တဲ့လုပ်ငန်းကော်မတီစည်းဝေးတွေကျင်းပဖို့ရှိနေပါတယ်။အဲ့ဒီနောက်မှာ UPDJC စည်းဝေးတွေထပ်မံကျင်းပရမှာဖြစ်တာကြောင့်ဒီလကုန်မှာ27ရာစုပင်လုံးစည်းဝေးကိုကျင်းပနိုင်ပွဲမရှိကြောင်း UPDJC နိုင်ငံရေးပါတီများအစုအဖွဲ့ကအတွင်းရင်းမှုစိုင်းကြော်ညွန့်ကတုံ့တက်ပါတယ်။
ဒီကတော့အတိအကျတော့မတတ်မသေးဘူး။အချမ်းကြီးကတော့ဇူလိုင်လလယ်လောက်တော့ညာထားကြတယ်ဗောနိ။ဒီကတာဟိုဒီဒီတွေလည်းအားမရက်တော့ဘာလို့ညာတော့သူတို့တချို့အစီအစဉ်တွေဖြတ်လို့မရတာတော့အဲ့ဒီပုံမှာညှိနှိုင်းနေတာဖြစ်ပါလိမ့်မယ်။ဒီအစိုးရကတော့လကုံစမယ်ဆိုတဲ့စိတ်စဗောလကုံကတော့မလွယ်ပါဘူး။မစနိုင်ဘူး။ဘာလို့လုပ်ငန်းကော်မတီမပြီးနိုင်ဘူး။ဒီလုပ်ငန်းကော်မတီပြီး UDGC လည်းခေါ်ရအောင်မယ်ဆိုတော့ကဟိုကဒီ EO အစိုးရပြုထားတဲ့ရက်တွေပေါ်မှာပဲတို့ရရဲ့ဟောပေါ့ဟိုအစီအစဉ်နေနဲ့နည်းနည်းချိန်ညှိပြီးတော့ရက်ကိုညှိနိုင်မဲ့သဘောပဲဖြစ်ပါလိမ့်မယ
်။လာမယ့်ကြည်တော်စုညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမောကကွေဦးစီးချုပ်စတဲ့ခေါင်းဆောင်တွေဟာအစည်းအဝေးကာလတစ်လျှောက်လုံးပါဝင်တက်ရောက်ဖို့ရည်ရွယ်ထားတာကြောင့်အခြားအရေးကြီးတွေ့ဆုံပွဲတွေခီးစဉ်တွေနဲ့ကင်းလွတ်မဲ့ရက်ကိုရွေးချယ်နေတဲ့အခြေအနေတွေရှိနေတာဖြစ်ပါလေ။ပြည်တော်စုငင်ကြဲညီလာခံ27ရာစုပင်လုံးကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့တတ်မှတ်ခဲ့ပေမဲ့ဒီတစ်ကြိမ်မှာတော့တနှစ်ကျော်တဲ့အထိမကျင်းပနိုင်ခဲ့ပါဘူးဒီလိုကြံ့ကြာရတဲ့အဓိကအချက်ကတော့ပြည်တော်စုကခွဲမထွက်ရင်းကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စအပြင်လုံခြုံရေးကဏ္ဍမှာတက်တွေ့ပြန်လည်ပေါင်းစည်းရေးအတွက်အပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်ဖြစ်တယ်လို့သုံးသပ်တာတွေရှိခဲ့ပါတယ်လာမယ့်27ရာစုပင်လုံးတတိယအစည်းအဝေးမှာတော့ပြည်တော်စုကခွဲမထွက်ရင်းကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စရက်တွေကိုခြံလက်ဆွေးနွေးဖို့အစိုးရနဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေကြားမှာသဘောတူညီထားပြီးအခြားကဏ္ဍတွေကအရေးကြီးတဲ့အချက်တွေကိုဆွေးနွေးညှိနှိုင်းဖို့ရှိနေပါတယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဦးသိန်းစင်အစိုးရလက်ထက်မှာတကြိမ်ကျင်းပခဲ့ပြီးလက်ရှိအစိုးရလက်ထက်မှာတော့နှစ်ကြိမ်ကျင်းပထားပြီးဖြစ်ပါတယ်
ကိုမှုတော်တင်ပြပြထားဖြစ်ပါတယ်